အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားဝန်ကြီးဖရက်ဆွန်ခေါ်ဟာမြန်မာနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။မြန်မာဘက်ကအချင်းသာအများအပြားလွှတ်ပေးပြီးတဲ့နောက်မှာမြန်မာခီးစဉ်သွားဖို့စီစဉ်ထားတာပါ။ခီးစဉ်ကနေထူးထူးခြားခြားရက်လက်ထွက်လာဖို့မျှော်လင့်ချက်မရှိတာနဲ့အချင်းအကန့်အသတ်တွေကြောင့်ခီးစဉ်ဖျက်သိမ်းတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုပြောပါတယ်။ဒီလအတွင်းဘရပ်ဆဲလ်မှာ EU အာဆီယံအစည်းအဝေးတက်ရောက်ဖို့ရှိနေတဲ့ကမ္ဘောဒီးယားနိုင်ငံခြားဝန်ကြီးဟာအနာဂတ်မှာလည်းမြန်မာနိုင်ငံကိုအစွမ်းကုန်ဆက်လက်ကူညီသွားဖို့ရည်ရွယ်ထားတယ်လို့ပြောခွင့်ရက VOA ခမာဌာနကို Telegram ကနေတဆင့်ပြောကြားခဲ့တာဖြစ်ပါတယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဆက်လက်ကူညီဖို့ပိုင်ဖြတ်ထားပြီးတခြားသောအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ရေးကြိုးပမ်းမယ်အကြောင်းလည်းသူကပြောပါတယ်။ကမ္ဘောဒီးယားဟာဆိုရင်မြန်မာစစ်အစိုးရကိုဖိအားပေးနိုင်စွမ်းမရှိဘူးလို့ကမ္ဘောဒီးယားနိုင်ငံရေးသိပ်ပံပါမောက်ခM. Sobhanara ကလည်းပြောပါတယ်မြန်မာနိုင်ငံရဲ့ကူညီရေးအတွက်ဆက်လက်ဦးဆောင်ဖို့အင်ဒိုနီးရှားနိုင်ငံကိုလည်းအာဆီယံဥက္ကဋ္ဌအဖြစ်လွှဲပြောင်းဖို့လည်းအဆင့်င့်ဖြစ်နေပြီလို့သူကပြောပါတယ်ရှင်